ကရင်ပြည်နယ်မြဝတီ KI မှာတံတားဆောက်လို့ရေးလုံနေတဲ့အလုပ်သမားတွေကို KNU ကရင်အမျိုးသားအစည်းအရုံးရဲ့လက်နက်ကိုင် KNDO အဖွဲ့ကဖမ်းဆီးတပ်ဖြတ်တယ်ဆိုပြီးစစ်ကောင်စီရဲ့ထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့ KNDO ကညှင်းပယ်လိုက်ပါတယ်။အရသား48ယောက်ကို KNDO ကဖမ်းဆီးပြီး25ယောက်ကိုရဲရဲစစ်စစ်တပ်ဖြတ်ခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာပါ။ဒီလူတွေကိုလုံခြုံရေးအရဆက်လက်ဖမ်းဆီးထားတယ်လို့ KNDO ဘက်ကတုံ့ပြန်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မခင်ဖြူထွေးကပြောပြပါမယ်ခင်ဗျာ။
မြောင်းရီခရိုင်ဝေါ်လီမြို့မှာနယ်မြေခံတပ်ကစောက်လုပ်နေတဲ့ဥဟုချောင်းတရာစောက်လုပ်ရေးလုပ်ငန်းခွင်ကအလုပ်သမား48ယောက်ကိုကရင်မျိုးသားကာကွယ်ရေးတပ်မတော် KNDO ကမေလ31ရက်နေ့မှာဖမ်းဆီးပြီးဒီထဲက25ယောက်ကိုရဲရဲစက်စက်တပ်ဖြတ်မြေမြုပ်ခဲ့တယ်လို့စစ်ကောင်စီကဒီနေ့ဇွန်လ14ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာမှာဖော်ပြပါရယ် KNDO ကဗိုလ်ကြီးအဆင့်ရှိသူစောပါဝါဦးစီးတဲ့အင်အား30လောက်ရှိတဲ့အဖွဲ့ကအမျိုးသား31ယောက်အမျိုးသမီး6ယောက်နဲ့ကလေးငယ်10ယောက်ကိုဖမ်းဆီးခေါ်ဆောင်သွားပြီးအမျိုးသား25ယောက်ကိုတပ်ဖြတ်ခဲ့တယ်လို့သတင်းထဲမှာရေးထားပါတယ်။အသက်ခံရတဲ့သူတွေကိုတပ်ပုံတွေကဖော်ပြထားတဲ့သတင်းစာပါသတင်းနဲ့ပတ်သက်လို့ KNDO ပြောရေးဆိုခွင့်ရှိသူစောဝါနေမှုကိုမေးမြန်းရမှာသူကအခုလိုညင်ဆိုပါတယ်
။ဖမ်းဆီးထားတယ်ဆိုတာတော့မှန်တယ်ကို။ဒါပေမဲ့တပ်ဖြတ်တဲ့ကိစ္စတော့မဟုတ်ဘူး။အဲ့ဒီတင်ကတော့မမှန်ပါဘူးခင်ဗျ
။ဝေါ်လီမျိုးနဲ့ကနေလေးကြီးရွာနာကဥဟုချောင်းတရာတိဆောက်ရေးလုပ်ငန်းဟာဒေသဖွံ့ဖြိုးရေးအတွက်ဖြစ်ပြီးအခုလိုအရက်သားတွေအကြောင်းမဲ့တပ်ဖြတ်ခံရတာဟာအကြမ်းဖက်လုပ်ရဖြစ်တဲ့အကြောင်းဒီကနေ့ထုတ်ချင်းမုံနယ်မြမအလင်းသတင်းစာမှာဖော်ပြထားတာပါ။ဒါပေမဲ့ KNDU ဘက်ကတော့သူတို့ဖမ်းဆီးလိုက်တဲ့တရားစီမံကိန်းလုပ်သားတွေဟာစစ်တပ်အတွက်ထောက်လန်းနေကြသူတွေဖြစ်တယ်လို့ VOA ကပြောပါတယ်။
သူကဘလို့ဒီတရားစောက်လို့နေတာလဲကြာပြီဗျမိကကတော့ကြာပြီအဲ့ဒါကိုစောက်လို့မှုအကောင်းပြလို့ပါဗျာသူကလည်းနေသုံးဖို့မှုလုပ်ငန်းရမှာခေါင်းရလာတာမျိုးလေးရှိတယ်နောက်ပြီးတော့ကကျွန်တော်တို့ဒီ KNU KNU ထိတုံးနေနေတဲ့စကိုင်းကိုသူတို့တရားလုပ်ငန်းကိုအကောင်းပြလို့ drone နဲ့ကျွန်တော်တို့ထောက်လန်းတာမျိုးရှိတယ်အခိုင်အတုံးလိုက်တာမျိုးရှိတဲ့အခါကျွန်တော်တို့ဒါမျိုးလက်တမလို့ကျွန်တော်တို့ပြောခဲ့ပြီးသားဒါကိုသူတို့လက်မခံဘူးစလို့တဲ့အတွက်ကျွန်တော်တို့ကအဒီရတောင်းဖြစ်တယ်ပေါ့နော်ဒီကြီးတပ်ပုံစံမျိုးသူတို့ရောက်ဆောင်လာတယ်ဆန်းစီးတဲ့အခါမှာလည်းတပ်ပိခံပစ္စည်းတွေလည်းအပေါင်းကျွန်တော်တို့ပုံရတာရှိရလေ
ဖန်စီထားတဲ့48ယောက်ထဲက22ယောက်ကိုတော့ပြန်လွတ်ပေးလိုက်တဲ့အကြောင်းစောဝါနေမှုကပြောပါတယ်အမျိုးသား6ယောက်အမျိုးသမီး6ယောက်နဲ့ကလေးငယ်10ယောက်ပြန်လည်လွတ်မြောက်လာကြပြီး6ယောက်မှာလက်နက်ငယ်ဒဏ်ရာတွေရထားလို့ကုသပေးနေတယ်လို့စစ်ကောင်စီကပြောဆိုထားပါတယ်ဒီတန်ရာတွေဟာစစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်မှုကြောင့်ရခဲ့တာဖြစ်ကြောင်း KNDU ဘက်ကတုံ့ပြန်ထားပါတယ်။အဆက်မပြတ်ပစ်ခတ်မှုတွေကြောင့်လည်း KNDU ဘက်ကတပ်သား2ယောက်လည်းကြာဆုံးခဲ့တဲ့အကြောင်းစောဝါနေမှုကပြောပါတယ်
။အစည်းအဝေးမှာပဲဒီဘော့စားစားစစ်ကောင်စီပေါ့နော်စစ်ကောင်စီအဖွဲ့အစည်းလက်နက်ကြီးပစ်ခတ်မှုရှိတယ်။ရှိရတာမှာလက်နက်ကြီးကစံစီခံရတဲ့စစ်သားတွေနားကိုကြာတာမျိုးရှိနေရှိရခင်ဗျ။ပြည်စင်ကအမှန်အဲ့လိုမျိုးဖြစ်တာခင်ဗျ။
တမရော်ကာကွယ်ရေးဦးစီးချုပ်ရဲ့သတင်းပြန်ကြားရေး website မှာတော့တိတ်ဆုံးသူတွေအတွက်သက်ဆိုင်ရာရဲစခန်းမှာတင်မှုတေကင်းဆောင်ရွက်နေပြီးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့အကြမ်းဖက်အဖွဲ့ကိုချေမှုန်းနိုင်ရေးအတွက်လုံခြုံရေးလုပ်ငန်းတွေဆက်လုပ်သွားမယ်လို့ရည်သားထားပါတယ်။ကရင်ပြည်နယ်မြဝတီမြို့ပေါ်မှာစစ်အုပ်ချုပ်ရေးကောင်စီတပ်တွေနဲ့ကရင်ပြည်နယ်အခြေစိုက်လက်နက်ကိုင်တပ်တွေဇွန်လအစောပိုင်းကစပြီးတော့တိုက်ပွဲတွေဖြစ်နေတာပါ။အထူးသဖြင့်ဝေါ်လီနယ်ဖလူးမြို့နယ်တွေမှာပြည်သူ့ကာကွယ်ရေး PDF တပ်တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော် DGPA ကရင်ငြိမ်းချမ်းရေးကောင်စီ KNLAPC နဲ့ကရင်မျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဟောင်းဗိုလ်ချုပ်များရဲ့သားဦးဆောင်နဲ့ကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO တို့နဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဖြစ်နေတာပါရှင်
။မကင်ပြူတွေပြောပြခဲ့တာပါခင်ဗျာ။